တမနာတိဥထင်ကျော်ခရီးပြုတ်လိုက်တဲ့အမျိုးသားပြန်လည်တင်မြှင့်ရေးညဉ့်ညံ့ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည့်ရပေါ်ပေါက်ရေးစတာတွေနဲ့တိုင်းရင်းသားတွေရဲ့လူလားချက်တွေနဲ့ထပ်တူဖြစ်တယ်ဆိုပြီးတော့တိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုကြပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဦးဆုံးအချိန်အများဆန္ဒနဲ့ရွေးကောက်ခံရတဲ့အစိုးရတည်းရဲ့အာဏာရလာတာဟာရက်ဖက်လူဖွဲ့စည်းတွေရဲ့မျှော်မှန်းထားတဲ့ပန်းနိုင်ဘက်ကိုရောက်နေပြီလို့လည်းလူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
မြန်မာအစိုးရဆက်ဆက်ဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တော်လှန်နေတဲ့မြန်မာတပ်တန်းအရှိဆုံးတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးကရင်အမျိုးသားအစည်းအရုံး KNU ကသမရတေဦးထင်ကျော်ရဲ့ဂရုကဝတ်တွေကိုကြိုဆိုပါတယ်။သမရဦးထင်ကျော်ရဲ့ဂရုပြုချက်တွေကတိုင်းရင်းသားတွေရဲ့လူလားချက်နဲ့ထပ်တူဖြစ်တယ်လို့ KNU ရဲ့အထွေထွေအတွင်းရေးမှူးဖရိုကွယ်ထူးဝင်းကပြောပါတယ်
။ဒီဖွဲ့စည်းပုံကိုကျွန်တော်ခုနပြောတဲ့ဒီမိုကရေစီရဲ့ဒီတော်စုစနစ်ကိုဖြစ်စင်းတဲ့ solution ကျွန်တော်တို့တိုင်းရင်းသားတွေကကျွန်တော်မျိုးလေ့ကျင့်တဲ့တစ်ထပ်ဖြစ်တယ်။အခုအခြေအနေကလည်းဒီလူရတဲ့ရေကောက်ရတဲ့အဆိုးရဖြစ်တယ်။နောက်ကျွန်တော်တို့ဒီလိုအခြေပြချခြင်းအားဖြင့်ဆက်တဲ့ဒီ account ထဲပုံမဲ့တိုင်းရင်းသားနဲ့ဖြစ်စင်းနေရောအခုလိုနိုင်ငံတော်မှာရှိနေတဲ့အစုအဖွဲ့နဲ့အစုအဖွဲ့အကုန်လုံးစုပေါင်းပြီးဆောင်ရွက်မယ် solution တော့ကျွန်တော်တို့ဟိုလွန်ခဲ့တဲ့၁၉ရက်ကခုနေ့ကအဒီနိုင်ရှင်လာမယ်ဆိုလို့ရှိရင်တော့ပုံမှန်လေးဆက်လာတယ်လို့မြင်ပါတယ်
။အစိုးရတည်းရဲ့ကနဦးဆောင်ရွက်ချက်တချို့ဟာလည်းတိုင်းရင်းသားသွေးစည်းညီညွတ်မှုကိုဥတီတာတွေ့ရတယ်လို့လည်း KNU အထွေထွေအတွင်းရေးမှူးကပြောပါတယ်
။အခုလက်ရှိမှာကျွန်တော်တို့ဒီနိုင်ငံတော်ကိုထမ်းဆောင်ရမယ်လွတ်တော်မှာနောက်ပြီးတော့ပြည်တော်စုအဆင့်အခုရေးအဆင့်နောက်တစ်ခုပြည်နယ်အဆင့်မှာလည်းကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေတော်တော်များများပါဝင်လာခဲ့တယ်တွေ့ရတွေ့ရဒါကကျွန်တော်တို့ရဲ့တိုင်းရင်းသားခြားထဲမှာရှိတဲ့နားလည်မှုတွေပုံပုံမြင့်မလာဖို့အတွက်ဆောင်ရွက်ဒါပဲလို့ကျွန်တော်ယုံကြည်ပါတယ
်မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်နေစေလက်နက်ကန်အဖွဲ့တွေပါဝင်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့တမရတရဲ့ဂရုကဝတ်တွေကိုကြိုဆိုပြီးဒီဂရုကဝတ်တွေအတိုင်းအကောင့်ထဲဖော်ဆောင်လာနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါတယ် UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ်
အာကျွန်တော်တို့ညှော်လင့်တာတော့နော်တောဆန်းစုကြည်လက္ခဏာပြောတယ်အဲ့နဲ့ဒီရဲ့သဘောထားရဆိုရင်အခုကတော့ဒီဟိုတနိုင်ငံလုံးပြစ်ခတ်ရဆဲရေးနဲ့တက်ကနိုင်ငံကိုကျွန်တော်တို့ဒီတိုင်းသားစီးလုံးညီညွတ်ရေးနဲ့ဟိုညီချင်းကြီးကိုဟိုဦးစားပေးပြီးတော့အကောင့်ထဲဖော်မယ်ဆိုတဲ့ကိစ္စလေဒါတော့ဟိုတိတ်ကူမှန်ကန်တဲ့ရည်ရည်ချက်ဖြစ်တယ်ကျွန်တော်တို့လည်းဒါကိုလိုလားပဲအဲ့လိုယက်တီချက်မျိုးရှိရင်တော့ကျွန်တော်တို့ကတော့အကောင့်တက်ဖို့တဲ့နေရာမှာထိရောက်ကောင်းမွန်လာလိမ့်မယ်လို့တော့ယုံကြည်တယ်
။အစိုးရတင်းနဲ့တနိုင်ငံလုံးအဖြစ်ခက်ရက်စင်းနိုင်ရေးအခြေအမြေဆွေးနွေးဖို့လည်းအဆင်သင့်ရှိတယ်လို့ UNFC ကပြောဆိုပါတယ်။အစိုးရတင်းအာဏာလွှဲပြောင်းရယူမှုအပေါ်အရက်ဖက်လူမှုအတိုင်းဝိုင်းတွေဘက်မှလည်းမျှော်လင့်ချက်တွေရှိလာနေပါတယ်။အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်
။ဒီမျိုးစုတွေနဲ့ဖြစ်ပွားနေတဲ့ဒီအရင်းစစ်ပရိပခဆုံငင်းကြီးပေါ့ဒီလိုဒီနေကြံရေးအတွက်ကိုစူတာပေးပြီးပေါ်ဆောင်မယ်ဆိုတော့ဒီစကားကိုကြားရတော့ကျွန်တော်တို့ကတော့ဒါအားရကျေနပ်စရာတော့ဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ဒီနေကြံရေးကိုပေါ်ဆောင်နိုင်မှာပဲကျွန်တော်တို့အားလုံးကျွန်တော်နဲ့ကြောက်ကြတဲ့ဒီဒီမိုကရေစီနဲ့နိုင်ငံတကာပြည်ထောင်စုကဖြစ်နိုင်မှာလို့ပေါ့နော်။ပြီးတော့နောက်တစ်ခုကတော့ဒီနေကြံရေးကိုပေါ်ဆောင်မယ်ဆိုတဲ့နေရာမှာဖြစ်နိုင်တဲ့ Federal Smith ကိုအခြေခံတဲ့ကျွန်တော်တို့ပြည်ထောင်စုကဥပဒေဆိုရယ်လေ။အဲ့တော့အဲ့ဒါလည်းတက်တက်ဒီအစိုးရတေဟာဦးစားပေးပြီးတာဝန်ယူဆောင်ရွက်သွားမယ်ဆိုပြီးတော့ဒီစနစ်စာချုပ်တွေရဲ့နေရာမှာပြောသွားတာတွေဆိုတော့ကျွန်တော်တို့ကအများကြီးပဲညွှန်ပြပါတယ်
။သမရတေဦးထင်ကျော်ရဲ့လက်ထက်မှာယုံကြည်ချက်ကြောင့်အကျဉ်းချသူတွေဖမ်းဆီးခံထားရသူတွေလွတ်မြောက်လာဖို့နဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရတေချာပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်ရှင်။